Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2018ခုနှစ်ဧပြီလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်သမ္မတရဲ့ရှင်နေမိုက်ကယ်ကိုဟင်ရဲ့ရုံးခန်းနဲ့ဟိုတယ်ခန်းကို FBI ကဝင်ရောက်စီးနှင်းရှာဖွေပါတယ်။ Facebook အကြီးအကဲ Mark Zuckerberg ကတော့ဒီကနေ့အထက်လွှတ်တော်ရှင်းမောင်မှာထွက်ဆိုဖို့ရှိနေပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင
်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းစာတွေဆက်သွယ်မေးမြန်းချက်တွေရမှာ Facebook လူမှုကွန်ရက်ကနေအမုန်းစကားတွေဖြန့်နေတာကိုထိန်းချုပ်ဖို့ကြိုးပမ်းနေကြောင်း Facebook ကုမ္ပဏီကဖြေရှင်းချက်ဟာမလုံလောက်သေးတဲ့အကြောင်း
မြန်မာနိုင်ငံမှာဒီတတိယအနေနဲ့တုံးတဲ့ဟာကဒီဖွံ့ဖြိုးရေးနိုင်ငံလိုမျိုးကိုယ့်ရဲ့ဒီမိတ်ဆွေနဲ့ဆက်သွယ်ဖို့အင်းချင်းနဲ့ဆက်သွယ်ဖို့တစ်ခုလည်းမဟုတ်တော့ဘဲနေဒီ
မြန်မာနိုင်ငံသတင်းနဲ့ဆက်သွယ်ရေးဤပညာဖွံ့ဖြိုးရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုက်အောင်ရဲ့ပြောပြခြင်းနဲ့အတူနားဆင်ရမှာပါဒေါက်တာဆန်းစုကြည်နဲ့မြောင်းမြဒေသခံတို့ရဲ့ငင်းချမ်းရေးစကားဝိုင်းအပေါ်တုံ့တက်ချက်တချို့ကိုထုတ်လွှင့်ပေးဦးမှာဖြစ်သလိုအတာတကြံရဲ့တန်ကြပ်ယဉ်ကျေးမှုအစိုးရဆက်ဆက်မှာတန်ကြပ်ရဲ့အကြောင်းအရာတွေတားမြစ်သားမြစ်ပိတ်ပင်တဲ့အလေထားတွေမရှိသင့်တော့ဘူးဆိုတော့ယူဆသုံးသပ်ချက်တွေကိုလည်းကြားရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတကြံသေးလက်ဆောင်တစ်ပုဒ်ကိုလည်းနှာစင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့အင်ကာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်ဤတန်စင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်နေမိုက်ကယ်ကိုဟင်ရဲ့နယူးယောက်မြို့ကရုံးခန်းနဲ့သူနေတဲ့ဟိုတယ်ခန်းကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝင်ရောက်စီးနှင်းရှာဖွေမှုဟာဆိုရင်အောက်လန်းနီနဲ့တိုက်ခိုက်မှုတက်တက်ဖြစ်တယ်လို့ပြောဆိုပြီးသမ္မတထရန့်ကဒီကနေ့အင်ကာနီမှာထပ်မံဝေဖန်လိုက်ပါတယ်။2016ခုနှစ်တုန်းကဒေါ်နယ်ထရန့်နဲ့တညတာအတူအိတ်ခဲ့ပါတယ်လို့ပြောဆိုထားတဲ့လိမ်ဖြောပြည်ရေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကိုဒီအကြောင်းနဲ့ပတ်သက်ပြီးမပြောဖို့နှုတ်ပိတ်တဲ့အနေနဲ့2016ရွေးကောက်ပွဲကာလမတိုင်ခင်သူမကိုမစ္စတာကိုဟင်ကဒေါ်လာ3,300ပေးခဲ့တယ်ဆိုတဲ့မစ္စတာကိုဟင်နဲ့ထရန့်ရဲ့ဖြစ်နိုင်ခြေရှိတဲ့အဆက်အဆက်မှတ်တမ်းတွေဗန်နာရေးဆိုင်ရာဆက်ရွက်စတမ်းတွေကိုမနေ့တနင်္လာနေ့တုန်းက FBI ဝန်ထမ်းတွေကရှာဖွေခွင့်ဝရမ်းနဲ့သိမ်းဆည်းတာဖြစ်ပါတယ်။ဒီလိုငွေပေးခဲ့တဲ့ကိစ္စသူမသိဘူးလို့သမ္မတထရန့်ကပြောဆိုထားပါတယ်။ရှင်းနေတဲ့အမှုတွေကြောင့်အထူးအခွင့်အရေးတည်ဆုံသွားပြီလို့လည်းအခုစီးနှင်းမှုနဲ့ပတ်သက်ပြီးအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။အများစုသောရှင်းနေတွေနဲ့သူတို့ရဲ့ဖောက်သည်တွေအမှုတွေတွေကြောင့်ကိုရီးကိုရာပြောဆိုချက်တွေဟာပြစ်မှုကျူးလွန်ဖို့ပူးပေါင်းကြံစီမှုမရှိရင်တော့အမေရိကန်ဥပဒေအရတရားရုံးမှာသုံးလို့မရပါဘူး။မနေ့တနင်္လာနေ့ကရှင်းနေကိုဟင်ရဲ့ရုံးခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးနောက်မှာသမ္မတထရန့်ကဒီကိစ္စကဂုံးသိက္ခာမဲ့တဲ့လှုပ်ရက်ဖြစ်တယ်။နိုင်ငံကိုတိုက်ခိုက်မှုဖြစ်တယ်။အလုံးရဲ့ရည်တည်ချက်အပေါ်တိုက်ခိုက်မှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မစ္စတာကိုဟင်ကိုတော့ဘဏ်ကိစ္စလိမ်လည်မှုဖြစ်နိုင်ခြေတွေကိုစုံစမ်းစစ်ဆေးနေတယ်လို့ဒီအမှုအကြောင်းကိုသိရှိထားသူတွေကဝါရှင်တန်ပို့စ်နဲ့နယူးယောက်တိုင်းတို့ကိုပြောဆိုခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့စနေနေ့တုန်းကဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်မှာဖြစ်ပွားခဲ့တဲ့လူဒါဇင်နဲ့ချီတီဆုံးခဲ့ရတဲ့ဓာတုအစိတ်ငွေနဲ့တိုက်ခိုက်မှုကိုစစ်ဆေးဖို့အတွက်ကုလသမဂ္ဂဆိုင်ရာဓာတုလက်နက်စောင့်ကြည့်ရေးအဖွဲ့ကိုဆီးရီးယားအစိုးရကဖိတ်ကြားလိုက်ပါတယ်။ဒူးမာမြို့ဓာတုလက်နက်နဲ့တိုက်ခိုက်မှုကဆီးရီးယားအစိုးရလက်ချက်ပေးလို့ဆွဆွဲခံရမှုကိုစစ်ဆေးဖို့အတွက်ဆီးရီးယားအစိုးရကိုကုလသမဂ္ဂဓာတုလက်နက်စောင့်ကြည့်ရေးအဖွဲ့ကကူညီမယ်အကြောင်းဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဆီးရီးယားအရေးအမေရိကန်တုံ့ပြန်မှုအပေါ်စစ်ဆေးဖို့အတွက်တွားရောက်မဲ့တမတ်ထွတ်မြေလက်တင်အမေရိကဒေတာခီးစဉ်ကိုဖျက်သိမ်းမယ်အကြောင်းဒီကိမှာပဲအင်ဗီဒိုကကြီးညာလိုက်ပါတယ်။ဒီသတင်းပတ်နောက်ပိုင်းမှာကျင်းပမယ်အမေရိကတိုက်များထိပ်သီးဆွေးနွေးပွဲကိုတမတ်ကိုစားဒုတမမိုက်ဖန်စ်ကတက်ရောက်မှာဖြစ်ပါတယ်။ဘယ်သူလက်ချက်ဆိုတာကိုအတိအကျသိတဲ့အခါကျရင်သူ့အစိုးရကတုံ့ပြန်မယ်ဆိုပြီးတော့လည်းအကြီးအကဲစစ်ကောင်းဆောင်တွေနဲ့မတွေ့ခင်တင်းလာနေတုန်းကအမေရိကန်တမတ်ထွတ်ကပြောဆိုထားခဲ့တာပါ။
လူမှုကွန်ရက် Facebook သုံးဆွဲသူတန်းပေါင်းများစွာရဲ့အချက်လက်တွေကိုကင်တွယ်ခဲ့ပုံနဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ကတောင်းပန်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့အမေရိကန်အထက်လွှတ်တော်အမတ်တီရှင်းမောက်မှာကြားနာထွက်ဆိုဖို့ရှိနေပါတယ်။အထက်လွှတ်တော်တရားရေးကော်မတီနဲ့အထက်လွှတ်တော်ကုန်သွယ်ရေးကော်မတီတို့ရဲ့ပူးရဲကြားနာပွဲမှာ Mark Zuckerberg ထွက်ဆိုမှာဖြစ်ပါတယ်။လူမှုကွန်ရက် Facebook သုံးဆွဲသူတွေအနေနဲ့သူတို့ရဲ့အချက်လက်တွေကိုဘယ်လိုမျှဝေခံခဲ့ရသလဲ long jong muro ne patapi tishi tene lo, atello do diayi comedi okata, Chuck Grassley ga pioso laipi, long jong yene, pekin long jong yego, chini naime, nilan drigule, Mr. Zagabane, shabwe lode, lo pioso tabare, peso a jiakega, mene denela nidonga, lodo madine, didan drisongebi, sane yeda tresu jego, topian tara maro, lumugon ye media nine, gogo go, bobiro, gagwebo, ต้องใช้ตัวเรียนเช่นเลือดด้วยแต่เลือดต้องใช้มาขยายยืดด้วยปูปีโร่การเกษตรสับยามะหรือพิษสุทาบาร์ดแต่วันชิมูอปอเจเจเปลี่ยนเป็นมิชูมิงเกล้ากับมาจีพิเตจาวแต่ก็เลือดตัวใหญ่มาเยี่ยมพิเตจาววันนี้ยาบาจังสกับกับพิษสุบาร์ดนักท่องเที่ยวคนนี้ด้วยท่องคำเมตุริโกพิมพ์มาทับว่ามิสเตอร์ทรานเยสยองยีอพวยกับงานยังเกเรพิจิตรเชื่อใจเก่งบริษัทนั่นเลยที่กับกงมีก้า
ဖေ့စ်ဘွတ်အသုံးပြုသူတန်းပေါင်းများစွာရဲ့အချက်လက်တွေကိုအသိမပေးဘဲစူးစမ်းရယူခဲ့တယ်လို့ပြီးခဲ့တဲ့လက္ခဏာတစ်နှစ်နေထွက်လာခဲ့ပြီးတဲ့နောက်စကားဘတ်ကိုကြားနာစစ်ဆေးဖို့ပေါ်လာတာဖြစ်ပါတယ်။ကမ္ဘာတစ်လောကလူမှုကွန်ရက် Facebook
အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ7:00အထိ၄ဒိုမီတာ19 kHz 55.55 ဒိုမီတာ၄ဒိုမီတာ25 kHz 11.8 ဒိုမီတာ၄ဒိုမီတာ32 kHz 99.9 ဒိုမီတာနဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 105.9 ဒိုမီတာနဲ့ပါထုတ်လွှင့်ပေးပါခင်ဗျာ။
ပြည်ဦးရဲ့မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေရှိနေချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ကတရုတ်ရဲ့စီးပွားရေးကိုပိုပြီးတော့ကြေပြန့်လာအောင်ဖွင့်ပေးရေးအတွက်ဆောင်ရွက်ချက်တစ်တစ်လုပ်ဖို့ကတိပြုလိုက်ပါတယ်။ကျောင်းနိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာလုပ်တဲ့စီးပွားရေး ကိုမှ42ကြိမ်ထည့်သွင်းပြောဆိုခဲ့ပါတယ်။အားလုံးကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။တရုတ်ရဲ့ဖွင့်ထားတဲ့တကားတွေကိုပိတ်မှာမဟုတ်ပါဘူး။ပိုပြီးကြဲကြဲပြန့်ပြန့်ဖွင့်မှာပါ။စီးရဲခက်စိတ်ညစ်သဘောထားမျိုးနဲ့အကျိုးမြတ်မရှိတဲ့လုပ်ရက်တွေဟာခင်မမီတော့ပဲဟောင်းနှံဆွေးနွေ့မြေ့နေပြီဖြစ်ကြောင်းအထူးတန်ဝါဒဟာအကျိုးစီးပွားထိခိုက်မှုကိုသာဖြစ်စေမယ်လို့တရုတ်သမ္မတကပြောဆိုခဲ့ပါတယ်။တရုတ်အနေနဲ့မော်တော်ကားယင်းနှီးမြှုပ်နှံမှုကိုဖြေလျှော့ပေးရေးဒီနှစ်အတွင်းကားတင်သွင်းမှုအပေါ်အခွန်လျှော့ချပေးရင်းနဲ့ညာနာပစ္စည်းမိုဘိုင်းခွင့်ကိုကာကွယ်ရေးတို့ကိုလုပ်မယ်လို့တရုတ်သမ္မတရှီကဒီကနေ့ပြောပါတယ်။ဒီကဏ္ဍတွေအားလုံးကလည်းအမေရိကန်ပြည်ထောင်စုရဲ့အဓိကတောင်းဆိုချက်တွေဖြစ်ပါတယ်။တရုတ်နိုင်ငံတွင်ကားတင်သွင်းမှုအပေါ်အခွန်25ရာခိုင်နှုန်းကောက်ခံနေတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုတရုတ်ဘက်ကကားတင်သွင်းရင်တော့ 1.5 ရာခိုင်နှုန်းပဲအခွန်ဆောင်ရတာဖြစ်ပါတယ်။တရုတ်ရဲ့ဗန္ဓာရေးကဏ္ဍမှာလည်းကန့်သက်ချက်တွေကိုဖြေလျှော့ပေးဖို့အမကန်လုပ်ငန်းကိုဖွင့်လှစ်ပေးဖို့သမ္မတရှီကကတိပြုပြောဆိုသွားပါတယ်။ညာနာပစ္စည်းမိုဘိုင်းခွင့်ချိုးဖောက်မှုတွေအပေါ်ဒဏ်ငွေတွန်းမြင်ပြီးဥပဒေအရတွန်းမြင်ကာကွယ်ပေးမယ်လို့လည်းကတိပြုပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်ဖို့အချိန်ကာလသတ်မှတ်ချက်တွေကိုတော့သမ္မတရှီကပြောဆိုမသွားပါဘူးရှင်။
မြောက်ကိုရီးယားကနေထွက်ပြေးခလုံလာသူတွေကိုတရုတ်ကဆက်ပြီးတော့ထာနေပြန်ပို့နေပါတယ်။ဒီလူတွေအနေနဲ့မြောက်ကိုရီးယားကိုပြန်ရင်ထောင်နဲ့ကြခံရနိုင်တာမျိုး၊တည်နယ်ပေးခံရတာမျိုးတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ဒါမှမဟုတ်မြောက်ကိုရီးယားနဲ့နျူကလ িয়ার ကင်းရှင်းရေးသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းရေးအတွက်တန်တမင်ရေးအရာကြိုးပမ်းမှုတွေအရင်ရနေချိန်မှာပဲတရုတ်ရဲ့လုပ်ရက်အပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေနှုတ်ဆက်နေပါတယ်။အခု2018ခုနှစ်ပထမ3လတာကာလအတွင်းတရားဝင်ရောက်ရှိလာတဲ့မြောက်ကိုရီးယားနိုင်ငံသားအနည်းဆုံး41ယောက်ကိုတရုတ်ကပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်ပြီးတော့2016ခုနှစ်ဇူလိုင်လကနေ2019ခုနှစ်ဒီဇင်ဘာလအတွင်းမှာလူပေါင်း100ကျော်ပြန်ပို့ခဲ့တယ်လို့လူခွင့်ဆောင်ကြီးရဲ့ဖွဲ့ HRW ကပြောပါတယ်။မြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေလက်နက်ချသူတွေကိုတရုတ်ဘက်ကလျှို့ဝှက်ထားပြီးတော့ဒီလူတွေကိုစီးပွားရေးအရာရွှေ့ပြောင်းဝင်ရောက်လာသူတွေဖြစ်လဲခေါ်ပါတယ်။ဒီလူတွေကိုမြောက်ကိုရီးယားပြန်ပို့ရင်စစ်ကြောရေးမှာနှိမ့်ဆက်ညှဉ်းပန်းခံရတာမျိုးအလုပ်ကျန်းစခန်းတွေကိုပို့ပစ်တာမျိုးဒါမှမဟုတ်တည်တံအဖြစ်ပေးခံရတာမျိုးတွေသိရှိထားတယ်ဆိုပေမဲ့လည်းတရုတ်ကတော့ဒီလူတွေကိုမြောက်ကိုရီးယားဘက်ကိုအတင်းကျပ်ပြန်ပို့နေပါတယ်။မြောက်ကိုရီးယားဘက်ကဘက်ပြောင်းခုလုံလာသူတွေအပေါ်တရုတ်ဘက်ကနှိမ့်နှင်းမှုတွေကဒီနှစ်ပိုင်းမှာပိုးပြော်ပြင်းထန်လာနေတာပါ။တရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားလက်တလောတွဲဆောင်ခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတိုးတက်လာတာနဲ့အတူတရုတ်ရဲ့နှိမ့်နှင်းမှုကပိုးပြော်ဆူလာနိုင်တဲ့အနေအထားမှာရှိနေပါတယ်။
မလေးရှားထွေထွေရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။အာနာကိုဆယ်စုနှစ်နဲ့ချီအခိုင်အမာဆုပ်ကင်ထားတဲ့အာနာယညွန်ပေါင်းပါတီအတွက်တော့ဒီရွေးကောက်ပွဲကအခက်ခဲဆုံးဆန်းသက်မှုဖြစ်နိုင်ပါလိမ့်ရှင်။
အိန္ဒိယနိုင်ငံကအမျိုးသမီး၄ယောက်ဟာ Road to Mekong လို့ခေါ်တဲ့ကီလိုမီတာ16,000မော်တော်ဆိုင်ကယ်စီးသွားတဲ့ခရီးစဉ်ကိုအဆုံးသတ်ပြီးတော့နိုင်ငံတောင်ပိုင်းဟာဒရာဘတ်မြို့ကိုပြန်ရောက်လာပါတယ်။သူတို့အားလုံးဟာအာရှနိုင်ငံ၆နိုင်ငံကိုဖြတ်ပြီးတော့မော်တော်ဆိုင်ကယ်စီးကြရလဲဖြစ်ပါတယ်။သူတို့ဟာ56ရက်ကြာတဲ့ခရီးစဉ်ကို February လမှာစတင်ပြီးတော့မြန်မာ Thailand, Laos, Vietnam နဲ့ Bangladesh နိုင်ငံကိုဖြတ်ကျော်ခဲ့တယ်လို့ UNESCO ရဲ့ကမ္ဘာအမွေအနှစ်နေရာပေါင်း19ခုကိုလည်းတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့အရင်ဆုံး Facebook ပေါ်ကအမုန်းစကားတွေကိုဘလို့အရက်ဖက်ဖွဲ့စည်းတွေကဘလို့ထောက်ပြဝေဖန်ကြသလဲဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်တုံးသူတွေကြားအမုန်းစကားတွေဖြန့်နေတာကိုထိန်းချုပ်ဖို့ထိထိရောက်ရောက်မဟန့်တားခဲ့ဘူးဆိုတဲ့ဝေဖန်မှုကိုခံခဲ့ရပြီးတဲ့နောက် Facebook ကိုမတမာတဲ့နည်းနဲ့တုံးတာကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့အကြောင်းအမှုဆောင်အရာရှိချုပ် Mark Zuckerberg ကပြောပါတယ်မြန်မာနိုင်ငံမှာ Facebook ကနေအမုန်းစကားတွေပြန့်နှံ့နေတာကိုတာဝန်ယူဖြေရှင်းပေးတာမျိုးမရှိတဲ့အကြောင်း Facebook ကုမ္ပဏီကိုမကြသေးခင်ကအိတ်ဖွင့်ပေးစာပေးပြီးကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့တွေက Facebook အကြီးအကဲရဲ့တုံ့ပြန်မှုကိုကြိုးစားခဲ့ကြပါလုံလောက်တဲ့ဖြည့်ရှင်မှုမျိုးတော့မဟုတ်သေးတဲ့အကြောင်းထောက်ပြခဲ့ကြတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မအီတန်စင်ကပြောပြမှာပါရှင
်မြန်မာနိုင်ငံသားတွေကြားရေးပန်းစားတဲ့ Facebook လူမှုကွန်ရက်ကိုမတမာတဲ့ရည်ရွယ်ချက်နဲ့အသုံးပြုမှုတွေကိုထိန်းချုပ်ဖို့ညီပညာကူညီနဲ့ကြိုးပမ်းမှုတွေရှိခဲ့တဲ့အကြောင်း Facebook ထူထောင်သူအမှုဆောင်ရာရှိချုပ် Mark Zuckerberg ကပြောဆိုလိုက်ပါတယ်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်ပေါ်ကအမုန်းစကားတွေနဲ့သတင်းမှားတွေဖြန့်ဝေနေတာတွေကို Facebook ကနေစနစ်တကျစောင့်ကြည့်ဟန်တားနေတဲ့အကြောင်းစုခပိုင်ရဲ့မှတ်ချက်ဟာမှန်ကန်မှုမရှိဘဲနဲ့လက်တွေ့မှာတော့မြန်မာလူမှုအတိုင်းဝိုင်းကသာအတိအပြီးအကြောင်းကြားခဲ့ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်း6ခုကပြီးခဲ့တဲ့သတင်းပတ်ထင်းမှာကန့်ကွက်ခဲ့ပြီးတဲ့နောက်ပိုင်းမှာပဲ Facebook အကြီးအကဲကအီးမေးလ်နဲ့တုံ့ပြန်စာပေးပို့ဖြေရှင်းခဲ့တာပါ Facebook အကြီးအကဲကစာပြန်ပေးပို့ခဲ့သူတွေကတယောက်ဖြစ်တဲ့မြန်မာနိုင်ငံတဲ့နဲ့ဆက်သွယ်ရေးနည်းပညာဖွံ့ဖြိုးရေးအဖွဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကတော့စုကပတ်ရဲ့တုံ့ပြန်စာအပေါ်ကြိုဆိုခဲ့ပေမဲ့လိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ပါတယ်
အခုကတော့ Facebook ကမြန်မာနိုင်ငံမှာတော့သူလုံနေတယ်လို့ပြောတဲ့အရာတွေတော့အများကြီးပဲရှိတယ်။ဒါပေမဲ့သူတို့လုံနေတာဒီတပိုင်းကျွန်တော်တို့ကအဲ့လုံခဲ့တာတွေအပေါ်မှာမှုတည်ပြီးတော့ထွက်လာတယ်ပေါ့နော်။ကောင်းမွန်တဲ့ရလက်မျိုးတွေကျွန်တော်တို့ပို့ပြီးတော့လုပ်ချင်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့အဲ့ဒီအပိုင်းကိုအဓိကဟိုထောက်ပြတယ်ပေါ့နော်။နောက်တစ်ခုကဆိုလို့ရှိရင်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီအခုကတော့ကျွန်တော်တို့အဖွဲ့အစည်းနဲ့ဒီအပိုင်းကိုကျွန်တော်တို့2013ဆက်လီကလေးပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အဓိပ္ပာယ်ကိုလုံဆောင်နိုင်တဲ့စာတွေအချက်အလက်တွေ hate speech တွေအမုန်းစကားတွေအဲ့ဒီရှိတဲ့စကားတွေကိုစောင့်ကြည့်လေ့လာနေတဲ့အပိုင်းကိုလုပ်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့တော့ Facebook ကိုတော့ကျွန်တော်တို့ကတုံ့ပြန်ကိုပြန်ပြီးတော့ပေါ့နော်ကျွန်တော်တို့ဘက်ကနေတော့တွေ့ရတဲ့အခက်အခဲတွေဒီမှာဖြစ်နေတဲ့ issue တွေအနေနဲ့ပြောရတဲ့ရှိမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်တုံးဆွဲတူက15တန်းတကျော် benefit ပါရှိလာပြီပေါ့နော်အဲ့ဒီခါကျတော့အဲ့ဒီ review လုပ်တဲ့ team ကကျမတို့ကတကယ်လို့နည်းနည်းလေးဆိုလို့ရှိရင်ဥပမာ50ရောက်ပဲဆိုလို့ရှိရင်ကျမတို့ရဲ့ဒီဘက်ကဖြစ်နေတဲ့အကြောင်းအရာတွေကျမတို့ရဲ့ ဒီ report ကို content တွေသူကဘယ်လိုမှ model ကောင်းကောင်းမလုပ်နိုင
်မြန်မာရေးဖက်အဖွဲ့တွေရဲ့ပြီးခဲ့တဲ့သတင်းပတ်သက် Facebook ကိုပေးပို့ခဲ့တဲ့စာထဲမှာတော့အရေးပေါ်အခြေအနေတွေကိုကင်တွယ်ဖြစ်စေနိုင်မှုမရှိတာဒေတာကံဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပွင့်လင်းမြင်သာမှုအားနည်းတာတွေကိုထောက်ပြခဲ့ပါတယ်။ Facebook အကြီးအကဲရဲ့ဖြေကြားချက်ထဲမှာတော့လူမှုကွန်ရက်သုံးသူတွေရဲ့တိုင်ကြားချက်တွေကိုစမ်းစစ်ဖို့လူပေါင်းဒါဇင်နဲ့ခြေပြီးတာဝန်ပေးထားတဲ့အကြောင်းနဲ့မြန်မာနိုင်ငံကစိန်ခေါ်ချက်တွေနဲ့လိုအပ်ချက်တွေကိုနားလည်နိုင်မဲ့အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းထားကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း Facebook အမှုဆောင်ရာရှိချုပ်ရဲ့ဖြေရှင်းချက်ဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံကလူမှုအဖွဲ့စည်းတွေကယူဆထားကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝတွေမှာတွင်ကျယ်လာနေတဲ့ Facebook ပေါ်ကအမုန်းစကားတွေနဲ့သတင်းမှားတွေပြန့်နှံ့မှုတွေကိုထိန်းချုပ်ရမှာမြန်မာလူမှုအဖွဲ့အစည်းတွေနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမှတ်ထားထိုင်အောင်ကပြောပါတယ်
။ Facebook ကနေလည်းပေါ့နော်မြန်မာနိုင်ငံရဲ့ရပ်ကွက်ကြည့်နေတဲ့တိတိကျကျပြည်နေနဲ့ဟိုကန့်နှံ့ပြီးရောပေါ့နော်ဒီမြန်မာနိုင်ငံရဲ့အခြေအနေကိုလည်းသိချာလေးအလေးထားပြီးရောဆောင်ရွက်ဖို့ကျွန်တော်တို့ဟိုတိုက်တွန်းချင်တယ် Facebook ကမြန်မာလူနိုင်ငံအတွက်အရန်ကိုအရေးကြီးပြီးအလေးအပ်တဲ့ဒီပြဿနာတစ်ခုဖြစ်တယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာဒီ business တွေတုံးနေတာကကျွန်တော်တို့တခြားဒီဖွင့်ပြီးနိုင်ငံမျိုးလိုမျိုးကိုယ့်ရဲ့ဒီ history နဲ့ဆက်သွယ်ဖို့အဲ့ဒီ history နဲ့ဆက်သွယ်ဖို့တခုရဲ့နေမဟုတ်တော့ဘဲနဲ့ဒီ Facebook ကနေလည်းကျွန်တော်တို့တင်အချက်လက်တွေအကုန်လုံးရကြတယ်ဆိုတော့ဒီ Facebook ကအရင်ကအရေးကြီးတဲ့အတွက် Facebook ကိုစာမှုပေးတဲ့ဒီ company အနေနဲ့လည်းဒီမြန်မာနိုင်ငံအတွက်ပေါ့နော်ပို့ပြီးတော့ချစ်ချစ်ရောက်ရောက်လေးဖြစ်အောင်ပို့ပြီးတော့ကောင်းကောင်းမွန်အောင်သူ့အနေနဲ့ပို့ပြီးတော့အလေးစိုက်တင်ရလို့ထင်တယ
် Facebook လူမှုကွန်ရက်တုံးသူတွေရဲ့ကိုယ်ရေးချက်လက်တွေကိုအလွဲသုံးစားလုတ်ခရံနဲ့ပတ်သက်လို့ American အထက်နဲ့အောက်လွှတ်တော်တွေမှာ Facebook အကြီးကဲ Zuckerberg ထွက်ဆိုဖို့လည်းရှိနေတာပါအင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေမှာထွက်ဆိုမဲ့အများပြည်သူရှေ့မောက်ကြားနာမှုတွေအတွင်းမြန်မာနိုင်ငံကလူမှုကွန်ရက်တွေမှာအမုန်းစကားတွေဖြန့်ဝေမှုတွေနဲ့ပတ်သက်လို့ထိန်းချုပ်မှုအားနည်းခဲ့တာတွေကိုလည်းမေးခွန်းထုတ်ခိုင်းရမယ်လို့ညွှန်လဲရပါတယ်ရှင်
မဤတန်စင်ပြပြခဲ့တာပါရှင်အခုနိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်နဲ့မြောင်းမြဒေသခံတွေရဲ့ငြိမ်းချမ်းရေးစကားဝိုင်းကိုအလှည့်ပေးပါရစေရှင်နိုင်ငံတကာနိုင်ငံရေးရှိဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရရှိဖို့လိုအပ်တယ်လို့တိုင်းပြည်ရဲ့နေရာတစ်ခုခုမှာမငြိမ်းအေးရင်တိုင်းပြည်လုံးအတွက်ဆိုးကျိုးသက်ရောက်မှုရှိတယ်လို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်ဒါပြင်ငြိမ်းချမ်းရေးရဖို့အလုံးဝိုင်းစဉ်းစားပြီးစုပေါင်းရာနဲ့လှုပ်ဆောင်မှဒါအောင်မြင်နိုင်လိမ့်မယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။မြောင်းမြမြို့မှာဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံပြည်သူများစကားဝိုင်းနဲ့အဲ့ဒီအပေါ်မှာသုံးသက်ချက်တွေကိုကိုစောဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကဧရာဝတီတိုင်းမြောင်းမြမြို့ဒေသခံနေနဲ့တွေ့ဆုံပြီးငင်းညာရေးအတွက်စကားဝိုင်းတစ်ခုကျင်းပခဲ့တာပါ။တချိန်ကဧရာဝတီတိုင်းအတွင်းမှာလက်နက်ကန်ပဋိပက္ခတွေရှိခဲ့ပြီးမှအခုအချိန်မှာငြိမ်းချမ်းမှုရှိတဲ့ဒေသဖြစ်နေတာကြောင့်မြောင်းမြမြို့ဟာငြိမ်းချမ်းရေးအတွက်အရေးပါတဲ့မြို့ဖြစ်တယ်လို့ယူဆပြီးဒီစကားဝိုင်းပြုလုပ်ဖို့ရွေးချယ်ခဲ့တာလို့ဒေါက်အောင်ဆန်းစုကြည်ကအခမ်းအနားအစမှာပြောပါတယ်။မိခင်ဖြစ်သူဒေါက်ခင်ကြည်ရဲ့ဇာတိမြေလည်းဖြစ်တဲ့ဒီမြောင်းမြမြို့ကိုလာရတဲ့အကြောင်းရင်းနှစ်ခုရှိတာမှာမြောင်းမြတရားကိုကြည့်ဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိစ္စကိုပြောဖို့အတွက်လာရောက်ချင်းဖြစ်ကြောင်းလည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းရေးရဲ့အရေးပါမှုနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ကဒီစကားဝိုင်းရဲ့အဖွင့်မင်ခွန်းထဲမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ရေရှိဖွံ့ဖြိုးတိုးတက်ဖို့ဆိုတာမငြင်းချမ်းလို့မရအောင်တခဏလိုရမယ်။ဒါပေမဲ့ဒီနိုင်ငံမှာငြင်းချမ်းရေးမရှိလို့ရှိလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုတွေဟာဆက်လက်ပြီးတော့အောင်မြင်နိုင်မှာမဟုတ်ဘူး။ကြည်ဓာတ်ခံနေမှာမဟုတ်ဘူး။ဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့လည်းငြင်းချမ်းရေးကိုထိသိမ်းထားလို့မရအောင်။တခါလေငြင်းချမ်းရေးပြစီရတဲ့အကြောင်းရင်းဟာပြည်သူလူထုရဲ့ဆင်းရဲမွဲတေမှုကြောင့်ဒီစီးပွားရေးနဲ့ပတ်သက်လို့ဒုက္ခတွေကြောင့်ဒီဟာတွေကိုပြည်သူတွေကမကျေနပ်လို့မခံနိုင်လို့ငြင်းကြမ်းရေးပြစီရတွေလည်းရှိတယ်ဒါတော့ငြင်းကြမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဘယ်လိုမှမခွဲနိုင်တဲ့ကိစ္စနှစ်ခုပဲ
တိုင်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အားလုံးကဝိုင်းပြီးငြင်းကြမ်းရေးရရှိအောင်လှုပ်ဆောင်ကြဖို့ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
ကိုယ့်ရဲ့နိုင်ငံတနိုင်ငံမှာမငိမ့်တနေရာမှာမငိမ့်အေးဘူးဆိုလို့ရှိရင်ဒီတိုင်းပြည်လုံးအတွက်ဒီဟာဟာအကျိုးတရားမှုရှိပါတယ်ဆိုးကျိုးတရားမှုရှိတာပေါ့နော်ဒါကြောင့်မလို့ငင်းညာရေးရဖို့ဒီတိုင်းပြည်လုံးအတွက်ငင်းညာရေးရဖို့ဆိုတာအင်မတန်မှအရေးကြီးပါတယ်အဲ့တော့ကျမတို့ဒီလိုဆွေးနွေးပွဲတွေလုပ်တဲ့အခါကြားလို့ရှိရင်အဲကျမကနေပြောကျမတို့နိုင်ငံဟာဘာဖြစ်လို့ငင်းညာရေးမရသေးလဲဆိုတာကိုတယောက်ချင်းတယောက်ချင်းကလေးလေးနက်နက်စဉ်းစားကြည့်နေတယ်နောက်ငင်းညာရေးရအောင်ဘယ်လိုလုပ်ရမလဲတနေရာနဲ့တနေရာမတူဘူးပြဿနာတစ်ခုနဲ့တစ်ခုမတူဘူးလူတယောက်ချင်းတယောက်ချင်းမှမတူတာလူတယောက်ချင်းမတောက်တယောက်ချင်းမတူဘူးဆိုတော့ဒီပုဂ္ဂိုလ်တယောက်ချင်းတယောက်ချင်းကိုငင်းညာရေးဖြစ်စဉ်ထဲမှာပါဝင်လာအောင်လို့ဆွဲဆောင်ရတာစီရင်ရတာဆိုရတယ်ပုံစံကတယောက်နဲ့တယောက်တူနိုင်တာမဟုတ်ဘူးဒါကြောင့်ကျမတို့အားလုံးဝိုင်းစဉ်းစားပြီးတော့စူပေါင်းအင်အားနဲ့လုံးမအောင်မြင်မယ်လို့ကျမတို့ယုံကြည်တယ်
နိုင်ငံရေးလေလာတုံ့တက်သူဦးမောင်မောင်ဆိုးကတော့ အရင်မန္တလေးမှာကျင်းပခဲ့တဲ့ဇကားဝိုင်းမှာငင်းချမ်းရေးပေါ်လူငယ်တွေကစိတ်ဝင်စားမှုမရှိတာကိုတွေ့ခဲ့ရတာကြောင့်ဒီကနေ့ဇကားဝိုင်းမှာငင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အများပြည်သူအားလုံးကစိတ်ဝင်စားပြီးပါဝင်လာရေးအတွက်ရည်ရွယ်ပြုလုပ်တာလို့ယူဆကြောင်းပြောပါတယ
်။အဓိကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သူကတော့လူတိုင်းလူတိုင်းအနေနဲ့တက်တက်ကြောကြောပါဝင်စီခြင်းနဲ့ဆိုတဲ့ဟာကိုပေါ်ပြတာပဲဗျ။
တော်ဆန်းစုကြည်ညွန်မန်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်အောင်ကူညီဆောင်ရွက်ပေးနိုင်မဲ့လက်ထောက်ကောင်းတွေလိုတယ်လို့လည်းဦးမောင်မောင်ဆိုကပြောပါတယ်။နိုင်ငံရေးလှစ်လာသူနောက်တူဖြစ်တဲ့ဦးစီသူအောင်မြင့်ကလည်းအစိုးရကလက်ရှိဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြပေးနိုင်မယ်ဆိုရင်ပိုပြီးထိရောက်မှုရှိနိုင်မယ်လို့ယူဆကြောင်းပြောပါတယ်
။ဒီစကားဝိုင်းကိုတခုလေးအားနည်းချက်တော့မြင်တယ်။အဲ့ဒါဘာလဲဆိုတော့အဖွဲ့မှာဖြစ်ဖြစ်အဲသူမဟုတ်လည်းဒေါက်တာစုကြည်မဟုတ်လည်းတယောက်တယောက်ကနေပြီးတော့မှလက်ရှိကအစိုးရကဆောင်ရွက်နေတဲ့ဒီငင်းချမ်းလုပ်ငန်းစဉ်ရဲ့တိုးတက်ဖြစ်ထွန်းမှုတွေသို့မဟုတ်ဟိုအခက်ခဲတွေဘာလို့ဖြစ်ပေါ့နော်ပြည်သူလူထုကိုပါဝင်စေခြင်းလေဆိုရင်ပြည်သူလူထုကလည်းဟိုအချက်လက်တချို့အကြောင်းအရာတချို့တွေကိုသိထားမှသူကအဆင်ပြေပါလေသူဆိုရဘာလို့မလဲပြောစေဘာတွေဖြစ်နေလဲငញ្ញမ်းရဲ့ဖြစ်ထွန်းတိုးတက်မှုကဘလို့ဖြစ်နေသလဲဒါတွေကိုနည်းနည်းလေးဟိုစားပေါ့နော်10မိနစ်15မိနစ်ဖြစ်စီပြောဆိုရှင်းပြတာမျိုးလုပ်ဖြစ်နေလို့ထင်တယ်ဒါပေမဲ့အဲ့ဒါမပါတဲ့ခါကျတော့အတော်ပြီးတော့စကားဝိုင်းရည်ရွယ်လို့ပဲဖြစ်တော့ဟိုအားမကျတဲ့ကြောင့်ရှိနေတယ်လို့တော့မြင်တာပေါ့
ဒီကနေ့ကျင်းပတဲ့စကားဝိုင်းမှာတော်အောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးသူ10ဦးရှိတာမှာအကြောင်းအရာအစုံကိုဆွေးနွေးသွားခဲ့ကြတာပါမြန်မာနိုင်ငံရဲ့ပညာရေးမှာအားနည်းချက်ရှိတာလေးအထူးသဖြင့်အင်္ဂလိပ်စာပိုင်းမှာမြန်မာကျောင်းသားတွေအားနည်းချက်ရှိနေတာကိုတော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါပြင်ကျမ်းမာရေးစီးပွားရေးစတဲ့ကဏ္ဍစုံကိုလည်းဆွေးနွေးသွားခဲ့ကြပါတယ်ဒါဟာတော်အောင်ဆန်းစုကြည်ရဲ့၅ချိန်မြောက်လူငယ်စကားဝိုင်းဖြစ်ပါတယ်အစောပိုင်းကနေပြည်တော်ကယားပြည်နယ်လွန်ကော်မြို့၊ရှမ်းပြည်နယ်ပင်လုံမြို့၊မန္တလေးတိုင်းအတွင်းကဝန်တဲမြို့တို့မှာကျင်းပခဲ့ပြီးအခုအေယာဝတီတိုင်းမြောင်းမြမြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလှိုင်စူးစီတင်ပြခဲ့တာပါရှင်။အခုတကြမ်းတန်ချက်ယဉ်ကျေးမှုနဲ့စင်စါဖြတ်တောက်တဲ့အလေးထားဘက်ကိုလည်းကြည့်ကြရအောင်ပါ။မြမရိုးရအတာတကြံပွဲတော်နဲ့တန်ချက်ထိုးတဲ့အလေးထားဟာခဏိခေတ်မှာဘလို့မှခွဲခြားလို့မရနိုင်တဲ့အစဉ်လာတစ်ခုပါအရင်အာဏာရှင်တွေခေတ်ကတန်ချက်ထိုးခွင့်ပိတ်ပင်ခံခဲ့ရတာတွေရှိသလိုခွင့်ပြုတဲ့အခါမှာလဲစာသားတွေကိုစင်စါကြိုတင်ရတာတွေရှိပါတယ်ဒါပေမဲ့ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့လက်ရှိဒီမိုကရေစီခေတ်မှာတော့တန်ချက်တွေကိုစင်စါတင်ဖို့မလိုအပ်တော့ဘူးလို့အများကယူဆနေကြပါတယ်2018ခုနှစ်အတာတကြံအတွက်ပြင်နေတဲ့တန်ချက်အဖွဲ့ရဲ့သဘောထားတွေကိုကိုထက်အောင်ခန့်ကစူးစီးတင်ပြထားပါတယ်ရှင်
အခုနှစ်တကြံတန်ရအဖွဲ့တွေမှာစင်စာတင်တဲ့အဖွဲ့တွေရှိသလိုစင်စာမတင်မဲဖြော်ပြကြတဲ့အဖွဲ့တွေလည်းရှိပါတယ်။အရသာဆိုရတဲ့တက်လာတဲ့နောက်ပိုင်းမှာတကြံတန်ရတွေစင်စာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်နေကြပေမဲ့ထင်လို့တော့ဖြစ်မလာခဲ့ပါဘူး။ NLD ဆိုရတက်လာတာနှစ်နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လည်းတန်ရအဖွဲ့တွေဟာစင်စာတင်နေရဆဲပဲဖြစ်ပါတယ်။အခုလိုအရသာဒီမိုကရေစီဆိုရလက်ထက်မှာစင်စာတင်ခိုင်းတဲ့အတွက်နောက်ဘယ်အဆိုးအတက်တက်စင်စာတင်နေအောင်မှဖြစ်လို့စင်စာမတင်ဘူးလို့ပြောလာသူကတော့တောင်တို့မျိုးဆက်အဖွဲ့ကဆီယာလူမျိုးဖြစ်ပါတယ်
။ဟိုဒီမိုကရေစီအစိုးရဖြစ်တာနဲ့အညီကျွန်တော်တန်ချမ်းဟိုအကြံရောင်းရင်တော့အာစင်စာတွေမတင်ခိုင်းတော့ဘူးပေါ့တန်ချက်ကိုညှော်လင့်ခဲ့ဘူးလေကျွန်တော်ကိုယ်တိုင်ညှော်လင့်ခဲ့ဘူးလေ။အော်တင်ချမ်းရောင်းတော့ကျွန်တော်အောက်တန်ချက်တွေမတင်ခဲ့ရတော့မတင်ရတော့ဘူးစင်စာတွေမရှိတော့မှပဲလို့စင်စာတွေးခဲ့ဘူးလေ။တကယ်တမ်းဒီမိုကရေစီဆိုရလက်ထက်ရောက်ပြီးဆိုင်အောင်ဒါရီအရှိနေတော့ဆိုတော့ကျွန်တော်တင်တဲ့ဂျီယိုပြည်သူတင်တော့ဒီလိုတင်လို့အစိုးရတက်မှာတော့ရှိတယ်ဆိုရင်နောက်ဘလို့ဆွေးရတက်မှာပဲဖြစ်ဖြစ်ညနေမှာစဉ်းစားတော့ရှိအောင်ပါပဲအဲ့တော့ကျွန်တော်ကတော့ကျွန်တော်အသိဝင်နေနေတော့ကျွန်တော်လုံးဝမတင
်အစိုးရအနေနဲ့ဒုတောင်ဝင်ရေးတုံးမှာထိခိုက်စီတဲ့အတုံးနှုံးတွေဘာသာရေးလူမျိုးရေးထိခိုက်စီတဲ့အတုံးနှုံးတွေမပါဝင်စီရေးအတွက်စီစီရေးကော်မတီဖွဲ့ပြီးရုပ်ဆုံမဲ့တန်ရက်တွေကိုစီစီပြီးခွင့်ပြုပေးနေတာဖြစ်ပါတယ်တန်ရက်တွေကိုစဉ်းစားတင်ပြီးစီစစ်တာဟာအစိုးရအနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်ချုပ်ချယ်တာဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ်ကတင်ဆက်မဲ့ဒုဗမာတန်ကြားဖွဲ့ကတကြံမှာတင်ဆက်ပြသဖို့အတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်နေပါပြီ။ဒုဗမာတန်ကြားဖွဲ့ဟာအလုံသမားများတမကများစုပေါင်းဖွဲ့စည်းထားတဲ့တန်ကြားဖြစ်ပြီးဒါဟာနှစ်ပေါင်း90အတွင်းမှာတမကတွေအနေနဲ့ပထမဆုံးကြိမ်ပါဝင်ခြင်းလည်းဖြစ်ပါတယ်။ဒုဗမာတန်ကြားဖွဲ့ရဲ့စာသားတွေကအလုံသမားရေးရအငင်းပွားမှုတွေတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားရည်မွှင်းထားပါတယ်။ရန်ကုန်တိုင်းအစိုးရဖွဲ့ကတော့တကြံမှာတင်ဆက်မဲ့တန်ကြားဖွဲ့တွေအနေနဲ့တန်ရစာသားတွေကိုစင်စာတင်မှုကြီးညာထားတဲ့အပေါ်လက်မခံနိုင်တာကြောင့်စင်စာမတင်မဲ့တင်ဆက်သွားမယ်လို့အလို့သမားတမကများအဖွဲ့ချုပ်ရဲ့အောက်ပမာပြည်စီအိုရေးတာဝန်ခံကိုကျော်မျိုးကပြောပါတယ
်။ကျန်တန်ရနဲ့ပတ်သက်လို့ဒီဟာကဟိုကျွန်တော်တို့တနည်းသာအတွင်းမှာပြည်သူတွေဖြစ်ပျက်နေတဲ့ဟာလေးလို့ကျွန်တော်တို့ကတချမ်းမှာအပြူဘောဆောင်တဲ့ဝေဖန်မှုလေးစီကျွန်တော်တို့တွေကပြောတာ။ပြီးတော့အဲ့ဒီဟာကိုဘာဟိုကဖြစ်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံရဲ့နိုင်ငံတော်အတိုင်းအတာပုံကွာတခုပြောထားတာရှိတယ်။အဝေးဘက်မခံနိုင်ရင်နိုင်ငံရေးမလုပ်နဲ့။အခုကျွန်တော်တို့တချမ်းတန်ချက်တွေကဒါဝေဖန်ရေးပြီးဟိုကဖြစ်တာ။အပြူဘောဆောင်တဲ့ဝေဖန်ရေးပြီးတာ။ဒါကိုသူတို့ကလက်မခံ နိုင်လို့တန်ကျက်တွေကိုစဉ်းစားတင်သူတို့စိတ်ကြိုက်ဟာဟိုပဲကျွန်တော်တို့တန်ကျက်စာသားထိုးခွင့်ပြုမယ်ဆိုကျွန်တော်တို့တချို့အရာလေးတွေမှာထောက်ပြထားတာလေးတွေကြိုက်ရင်သူတို့တွေကပင်ပါအဲ့လိုပုံစံမျိုးပြီးတော့ကျွန်တော်တို့ဒီတန်ကျက်စာသားလေးကိုပေါင်လူကူတဲကိုဆွဲထည့်နေလို့ကျွန်တော်တို့ကယုံကြည်တယ်ကျွန်တော်တို့ကခံခဲ့ပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီတန်ကျက်ကိုစဉ်းစားမတင်မနဲ့ဒီတိုင်းနဲ့ကျွန်တော်တို့ပြည်သူလူထုကိုပုံစံနဲ့ချပြပါမှာပေါ့
ဒုမတန်ကျက်ဖွဲ့အနေနဲ့တကြံမှာရန်ကုန်မြို့ရင်းလိုင်းလံဖြော်ပြီးမှဖြစ်ပြီးမန္တလေးတချို့နယ်လေးချိတ်ဆက်ဆောင်ရွက်ထားတယ်လို့ဆိုပါတယ်။တကြံတန်ကျက်တွေဟာအစဉ်လာအားဖြင့်ပြည်သူလူထုကြားနေတူကြုံတွေ့ခံစားနေရတဲ့အခက်အခဲအကျက်တဲတွေဖြစ်တဲ့စားဝတ်နေရေး၊ကုန်စည်နှုန်း၊သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေရဲ့မှားယွင်းတဲ့လောက်ရက်တွေကိုဟာတာနှော်ပြီးရင်ဖွင့်ဖော်ပြကြတာဖြစ်ပါတယ်ခင်ဗျာ။
တန်ကျက်အဖွဲ့တွေစဉ်စားတင်နေရသေးတဲ့အကြောင်းကိုထက်အောင်ခန့်ပြောပြသွားတာပါရှင်။အခုတော့တကြံတေးလက်ဆောင်တပုတ်နားစင်ရဖို့အလှည့်ကြလာပါပြီဒီနေ့ညတော့ဖိုးကာရဲ့တကြံဝိညာဉ်ဆိုတဲ့တချင်ကိုရွေးထားပါတယ်နားစင်ကြရအောင်ပါရှငတချံမိုးတချင်ကိုနားဆင်ကြကြရပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line to 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 19 25 32နဲ့စနေတနင်္ဂနွေမှာ line လက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လည်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ10ရက်ဗီယိုမြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်ဗီယိုရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုမစားခင်အခုအရင်ဆုံးကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
အမေရိကန်နဲ့မက္ကဆီကိုနယ်ခြားတပ်တွေဖြန့်ချမယ်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုအင်ဗီရောကာဝယ်ပြောဆိုနေပါတယ်။နယ်ခြားကင်းလဲမဲ့တပ်ဖွဲ့တွေကိုပံ့ပိုးရေးပြည်တွင်းအကြမ်းလုံခြုံရေးတပ်တွေအသုံးပြုမှာကိုအမေရိကန်ပြည်သူအနေချင်းကပဲအခုချိန်ထိတော့သဘောတူပါသေးတယ်။သမ္မတရဲ့ခြေပြန်းတဲ့လူဝင်မှုကြီးကြပ်ရေးဆန္ဒအစည်းအဝေးတွေလည်းအခုချိန်ထိတော့အာလုံးနီပါအထမမြောက်ပဲပြိပင်ခံရတဲ့အနေအထားမှာရှိနေပါတယ်။မက္ကဆီကိုနယ်ခြား Rio Grande မြစ်လုံခြုံရေးအမေရိကန်တပ်တွေဆီလွတ်မဲ့အစီအစဉ်ကို Texas ပြည်နယ်တောင်ပိုင်းကလယ်သမားတယောက်လည်းဖြစ်စစ်မှုထမ်းတယောက်လည်းဖြစ်တဲ့ Roberto Escobar ကသဘောတူပါတယ
် But if we can stop 50% of the illegal drugs coming across here
ဒီနေရာကိုဖျက်လာတဲ့တရားမဝင်မူရစေ 50 ရာခိုင်နှုန်းလောက်ကိုတားနိုင်မယ်ဆိုရင်သိတ်ကောင်းမယ်တရားမဝင်ရောင်းတဲ့သူတွေညပိုင်းရောက်လာတာကိုကျွန်တော်ကိုယ်တိုင်မြင်နေကြားနေရတာပ
ါမက္ကဆီကိုနိုင်ငံကအမေရိကန်တန်ရုံးပြင်ပမှာတော့အမေရိကတိုက်လေပိုင်းနိုင်ငံတွေကလူတွေစုဝေးဆန္ဒပြနေကြပါလေသူတို့အခြေအနေကကိုယ်ကိုယ်ကိုစွန့်ပြေးရုံကလွဲလို့တခြားရွေးစရာလည်းမရှိဘူးဆိုပြီးပြောဆိုကြတယ်။
Estamos sufriendo mucho tanto
el partido ကျွန်တော်တို့မှာစိုးရအောင်ဖြစ်စေရာဇဝတ်ကန်းကြောင့်ဖြစ်စေဒုက္ခကြီးကြီးရောက်နေပါလေလူတွေကဒါကိုနားမလည်ဘူးတောင်းပညာကြီးဆိုတာလည်းမရှိပါဘူးဆိုပြီးဆန္ဒပြသူတယောက်ဖြစ်တဲ့ Nelson David ကပြောတော့တာပါသမ္မတဒေါ်နယ်ထရန့်ကတော့သူ့ရဲ့သဘောထားမပြောင်းလဲဘူးဆိုပြီး Twitter ကနေရေးသားနေတော့မှနေချာစီကိုပိတ်ပြင်မယ်ဒီကြီးပြတဲ့တန်းပြီမှာပြည်သူတွေကလုံခြုံပေးခြင်းမှုကိုလိုလားကြလဲဆိုပြီးရေးသားနေတာပါအဲ့ပြီးတော့လုံခြုံရေးကြံပေးသောမတ်ဘောဇက်ကတော့တရားမဝင်လာသူတွေရက်ဖို့မီနီပြသတိပေးရမယ်မလာတော့နဲ့ဒီခီးကိုရရတော့မယ်ဆိုပြီး ABC ရုပ်သံကားတစ်စင်သတိပေးပါတယ်နေဆက်အခြေအနေကိုလည်းသူကအခုလိုဥပမာပေးပြောပါ
We've got a leaking boat on our border and we're all quibbling with
ကျွန်တော်တို့နေသားမှာကစေကြီးကယူပြီးရေတွေစိတ်ဝင်နေတာမျိုးပါဒီလေကြီးထဲမှာရေဘလောက်ဝင်နေသလဲဘလို့မြန်မြန်ခတ်ထုတ်မလဲဒါကိုကျွန်တော်တို့ကထောက်ပြတာပါသမရအနေနဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းပြောနေတယ်လို့ကျွန်တော်ထင်ပါတယ
်အမေရိကန်နယ်ခြားပြည်နယ်တွေဖြစ်တဲ့အာရီဇိုနာနဲ့တက်ဆက်ပြည်နယ်တွေကတော့ပြည်တွင်းလုံခြုံရေးအရန်တက်တည်စေလို့ဖို့သမရထရန့်ပြောတာကိုထောက်ခံတုံ့ပြန်ထားပါတယ်တခြားပြည်နယ်တွေကတော့ဘာမှမတုံ့ပြန်သလိုလက်မခံမဲ့သဘောမျိုးအချက်ပေးနေကြတာပါအော်ရဂွန်ပြည်နယ်ဥချုပ်ရေးမှူးကိတ်ဘရောင်းကဆိုရင်နယ်ခြားကိုတက်တည်ကြီးကြပ်မဲ့သမရထရန့်ရဲ့အစီအစဉ်ကိုသူလက်မခံဘူးဆိုပြီး Twitter ကနေရေးသားကန့်ကွက်ပါတယ် Republican ထဲလွတ်တော်မှာ Lindsey Graham ကတော့ပြည်တွင်းကာကွယ်ရေးအရန်တက်တည်စေလို့ယုံနဲ့နေကြောက်လုံကြောင်လို့လို့မရဘူးဆိုပြီး ABC ရုပ်သံကိုပြောပါတယ်ထဲလွတ်တော်မှာ Graham ကနေကြောက်လုံကြောင်ရေးတွင်းမြို့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲဖို့နဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာတဲ့မှတ်တမ်းမှတ်ရမယ်ကလေးတွေကိုတရားဝင်နေထိုင်ခွင့်ပေးနိုင်ရေးပါတီနဲ့ဆုံးရဲ့သဘောတူတဲ့ဥပဒေကျန်တဲ့ချမှတ်နိုင်အောင်အဆိုပြုရေးသားနေသူပါအေဗီရောကတော့ဒီဆိုပြချက်ဥပဒေချန်တင်တာနဲ့အပေခံရမှာပဲဆိုပြီးလက်မခံပဲကြိုတင်ပေးချထားပါလေ။ဒီတော့တွင် Republican အများစုလွှမ်းမိုးတဲ့အထက်လူတော်ကလည်းသမ္မတဒေါ်နယ်ထရန့်ရဲ့ကြီးမားတဲ့ကြီးမန်းချက်လူဝင်မှုကြီးကြပ်ရေးပြောင်းလဲမယ့်အကြမ်းမြင့်အစည်းအဝေးလေးကိုပယ်ချထားပါလေ။ဒါကားလို့ခေါ်တဲ့ကလေးဘွားတွေကမတက်မရမယ့်ရောက်လာသူတွေကိုကာကွယ်ပေးမယ့်အစည်းအဝေးလေးပယ်ဖြတ်ရေးအမိန့်ကိုလည်းတရားရုံးတွေကရက်ဆိုင်ထားသလိုမက္ကဆီကိုနယ်ခြားအတားအဆီးတွေချတာရေးမှလည်းလွှတ်တော်ကအနေဆုံးအဆင့်လောက်ပဲငွေကြေးထောက်ပံ့နေတာပါအထက်လွှတ်တော်မှဂရီယန်ကတော့အမေရိကတိုက်လေပဲနိုင်ငံတွေရဲ့လူလင်းမှုဘဝတိုးတက်ရေးကိစ္စဘာဝင်ပါတီနဲ့စလုံးသဘောတူညီနိုင်မှုလိုအပ်နေဆဲပဲလို့ပြောပါတယ
် People from the south of us do not have sound economies and if you don't fix
ကျွန်တော်တို့တောင်ဘက်ကနိုင်ငံတွေမှာနေတဲ့သူတွေစီးပွားရေးကသိပ်ကောင်းလာတာမဟုတ်ပါဘူးစီးပွားရေးအခြေတည်ရှိနေတဲ့များလူဝင်မှုကြီးကြပ်ရေးပြဿနာကိုဖြေရှင်းလို့မရပါဘူးတတိုင်းတွေကာယုံနဲ့ဘာမှလုပ်လို့မရပါဘူး
သမရဒေါ်နယ်ထရန့်ကတော့ဒီသတင်းပတ်နောက်ပိုင်းပီရူးမှာကျင်းပမယ်အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးမှာသူ့ရဲ့လူမှုကြီးကြပ်ရေးနဲ့ကုန်သွယ်ရေးအစည်းအဝေးကိုချပြမယ်ပုံရှိနေကြောင်းပါခင်ဗျာ
သ
သိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမ္ဘာကထပြုပြီးဆွေးနွေးပေးမယ်ကိုသားညုံဦးနဲ့အတူအစီအစဉ်ထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစားလိုက်ကြရအောင်ပါရှင
်။ငါကခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ပေါ်ကအမုံပွားလှုပ်ဆော်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိစ္စပါမြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ကိုတုံးပြီးတော့ဘာသာရေးလူမျိုးရေးပြည်ပခါဖြစ်လာအောင်လှုပ်ဆော်တာတွေအမုံပွားလှုပ်ဆော်မှုတွေရှိနေတယ်ဆိုပြီးတော့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှာဆွေးနွေးခဲ့တဲ့နောက်ပိုင်းမှာဒီရပ်ဖက်အဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့လင်းနေထားပြောလာပါတယ်တပတ်မှာတော့ဒီအခြေအနေကိုကင်တွယ်လို့မို့လို့ဒီလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်လာမလားဆိုရင်ဟုကလည်းရှိပါတယ်ဒါကြောင့်မို့ Facebook ကိုတုံးပြီးတော့အမုံပွားလှုပ်ဆော်ရေးသားမှုတွေကင်တွယ်တဲ့ကိစ္စအခုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မီဒူလို့ခေါ်ပါတယ်ကျွန်တော်ဒီအင်တာနက်သုံးပြီးတော့ဒီလွတ်လပ်စွာပြောဆိုခြင်းကိစ္စနဲ့ပတ်သက်လို့လုံဆောင်ရနေတဲ့အဖွဲ့အစည်းကပါ Executive Director အမှုဆောင် Director ဖြစ်တဲ့မတ်ထက်တဲ့အောင်ရှိပါတယ်နောက်တူကတော့ဒင်းစာဆရာကုမြင့်ကျော်ပါသူကမြန်မာမီဒီယာကောင်ဆယ်ရဲ့ဖွဲ့ဝင်တူလည်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပုံကိုရောင်းနေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်ထက်တဲ့အောင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာမတ်ထက်တဲ့အောင်ကြားရမယ်ထင်ပါတယ် Hello မတ်ထက်တဲ့အောင်ကြားပါလားခင်ဗျာ
โอเค
จ้ะပါတယ်โอเคမထက်အောင်ခုနကကျွန်တော်တို့ဒီ Facebook နဲ့ပတ်သက်ပြီးတော့မထက်တဲ့အောင်တို့လူမှုအဖွဲ့စည်းတွေက6ဖွဲ့ထင်ပါတယ်ဒီ Facebook ကုမ္ပဏီကိုလှမ်းပြီးတော့စာရေးတယ်ကျွန်တော်မကြခင်ရပဲဇူကာဘတ်ကိုယ်တိုင်ကဒါကိုမထက်တဲ့အောင်ကိုယ်တိုင်ကိုဒီလိမ့်မှုပြီးတော့တိုက်ရိုက်ပြန်ထားပါတယ်ကျွန်တော်သတင်းလည်းလုတ်ထားပါပြီကျွန်တော်ဒီညမှာမေးချင်တာကအခုသူတို့ပြန်လိုက်တဲ့စာပေါ်မှာမထက်တဲ့အောင်လို့တကယ်တမ်းလူလာချက်တွေမျှော်လင့်ထားချက်တွေပြည့်မြည်ရလားလို့ကိုမျှော်လင့်ထားတဲ့အဖြေရောရရလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဟိုစာပို့ပြီးတော့ပေါ့နော်15နိုင်လောက်အထဲမှာပဲဒီ Max ကဘက်ကနေပြီးတော့ကျွန်တော်တို့ကိုစာပြီးပြန်ခဲ့တယ်ပြန်ခဲ့တဲ့ဆိုတဲ့နေရာမှာအဓိကအဲ့ဒီစာကတော့ဒီ Facebook အနေနဲ့ပေါ့နော်ဟိုကျွန်တော်တို့ကိုဟိုဒီတောင်းပန်ကြအောင်နောက်တစ်ခုကကျတော့ Facebook အနေနဲ့ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့အရေးတွေကိုဟိုအထူးလေးပေးဆောင်ရပါမယ်လို့သူကတော့အကြံဉာဏ်ပေါ့နော်အကြံဉာဏ်ပြောကြတယ်ဒါပေမဲ့ပြောကြတာနဲ့ပတ်သက်တဲ့အခါမှာဟိုကျွန်တော်တို့ကဒီဟိုသူ့အနေနဲ့အချိန်ပေးပြီးတော့စာပြန်လာတော့ကျေးဇူးတင်တယ်ဒါပေမဲ့သူ့အနေနဲ့ကတော့ဒီ Facebook ကနေပြီးတော့ပေါ့နော်ဟိုလက်ရှိပါလေးလောက်သွားမလဲဆိုတဲ့ဟာကိုတိတိကျကျဟိုထည့်သွင်းပြီးတော့မပြောသွားဘူးဆိုတော့ကျွန်တော်တို့အနေနဲ့ပေါ့နော်ဒီ Facebook ကနေဒီဆက်လက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ဒီဟိုလုပ်ပေးရမယ့်အချက်လက်တွေကျွန်တော်တို့တိကျတဲ့အချက်လက်တွေပုံမှန်မှုတည်ပြီးတော့ကျွန်တော်တို့ကသူပြန်စာရပြီးွားတဲ့အခါမှာနောက်တစ်ရက်မှာကျွန်တော်တို့ကထပ်ပြီးတော့ကျွန်တော်တို့အနေနဲ့ဘာတွေထပ်ပြီးချင်လဲဘာတွေထပ်ဖြစ်ချင်လဲတွဲဟာကိုဟိုကျွန်တော်တို့ထပ်ပြီးတော့ပို့ထားလိုက်ပါတယ်ရှင
်ဟုတ်ကဲ့မိုက်ထက်အောင်တို့ရဲ့ပေးစာထဲမှာသူတို့ကုမ္ပဏီကိုပေးတဲ့စာထဲမှာအဓိကတော့ဒီအမုံပွားလှုပ်ဆော်မှုတွေကိုကင်တွယ်တဲ့ခါမှာသူတို့အားနည်းချက်တွေပေါ့နော်ထောက်ပြထားတယ်။အဲ့ညမှာဒီမတိုင်ခင်မှာလည်းဒီ Facebook နဲ့ထိဆက်ပြီးတော့ပြောဆိုဆောင်ခဲ့တာတွေရှိရဆိုတော့ Facebook ကမြန်မာနိုင်ငံအတွက်တည်ထောင်အဖွဲ့လို့အုပ်စုတစုထားတာမျိုးရှိပါလား။
ကျွန်တော်ကဟိုဒီမေးခွန်းမဖြေဘူးခုနမေးခွန်းမှလည်းလည်းပြန်ပြီးတော့တစ်ခုဆက်ချင်တာကကျွန်တော်တို့ဒီဟိုအခွင့်ဒီဟိုအုပ်ပလက်တပေါ့နော်ဒီအခွင့်ပေးစာပို့ထားတဲ့အခါမှာပထမတော့ကျွန်တော်တို့6ဖွဲ့ပါတယ်ပေါ့နော်ဆိုတော့ပိုင်းမှာတော့ကျွန်တော်တို့နောက်ထပ်2ဖွဲ့ထပ်တိုးလာတယ်ဆိုတော့စုစုပေါင်း6ဖွဲ့လို့ပြောလို့ရပါတယ်ဟိုနောက်တစ်ခုကဒီ Facebook မှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူကမြန်မာအချင်းပေါ့နော်ချင်းဆိုလို့ရှိရင်တော့ဒီဟို Max ကဘာလဲစာအရဆိုလို့ရှိရင်တော့သူကတော့ဒီမြန်မာနိုင်ငံရဲ့ဒီဟိုအချက်လက်တွေပေါ့နော်သူနေဒီစောင့်ကြည့်ပေးဖို့ moderate လုပ်ပေးဖို့အရောက်တဒါဇင်လောက်ရှိနိုင်ပါတယ်ရှိပါတယ်လို့သူကတော့ပြောထားတယ်ဒါပေမဲ့တဒါဇင်ဆိုတဲ့ဟာကအမှန်က12ယောက်ဆိုတဲ့ဟာလေးကိုပဲ12ယောက်တော့မဟုတ်အဲ့ထက်နည်းတာနည်းတဲ့အခြေအတွက်ကိုပဲအဓိကပြောချင်တာပေါ့နော်ဆိုတော့ကျွန်တော်ဟိုတို့အနည်းဆက်ဆုံးကြည့်လိုက်တယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ Facebook တုံးတဲ့သူကဒီ15ကျန်းနေ30လောက်ရှိတယ်အဲ့ဒီလိုမျိုးရှိတဲ့အထက်မှာဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီ team ကိုပေါ့နော်ဒီအဲ့ဒီလောက်လူနည်းနည်းလေးနဲ့ကလောက်ပါမလားဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒီဟာကိုလည်းအဓိကစိုးရိမ်နေတယ်ဟိုရှင်ပြောလို့ရှိရင်ကျွန်တော်တို့ဒီဂျာမနီနိုင်ငံမှာဆိုလို့ရှိရင်ဂျာမနီနိုင်ငံမှာ Facebook တုံးတဲ့သူက38တန်းကြီးပါလောက်ရှိတယ်ဒါပေမဲ့သူတို့မှာ Facebook ရဲ့ဒီ team ကပေါ့နော်ဂျာမနီနိုင်ငံအထူးအရေးပေးစောင့်ရနေတဲ့ team ကလူ1000ကျော်တယ်ဆိုတော့အဲ့ဒီခါလေးကိုကျွန်တော်တို့တစ်ခုလောက်ရှင်းပြီးတော့ပြတာပေါ့နော်ပြောချင်တာပေါ့
ဟုတ်ကဲ့ခုနကပြောတဲ့ဒီ Facebook မြန်မာ team မှာ၁၀ယောက်ထဲမှာမြန်မာစကားကြီးလေးလေးနားလည်နိုင်တဲ့မြန်မာတွေရောပါရဲ့လားခင်ဗျာ
အဲကျွန်တော်တို့ကတော့အဓိကတော့ဘယ်သူတွေအတိအကျပါရဲဆိုတဲ့ဟာတော့ဒါကျွန်တော်တို့ပြီးဖို့လည်းမလိုဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အများအားဖြင့်တော့သူတို့နဲ့ဒီစပြီးတော့ဟို
ဒီဆောင်ပြတဲ့2014လေးကတော့ပြောပြတာကတော့ဒီမြန်မာနိုင်ငံကိုအရေးပြုနေတဲ့ဒီအဖွဲ့ကတိတိကျကျကိုမြန်မာစကားကိုလည်းသိရပြီးပို့လို့တယ်လို့ပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေ context
ကိုလည်းကံတွေ့ဆောင်မှုတွေကျွန်တော်တို့တွေ့ရပါတယ်တကယ်တော့report လို့report တွေတင်လို့ရှိရင်ဟာကိုပြန်ပြီးတော့သူပြန်တုံးသက်တာမျိုးတွေလည်းရှိပါတယ်ဒါပေမဲ့တစ်ဖက်မှာဒီအမုန်းပွားဆုံးဆုံးမှုတွေကဆက်ရှိနေတယ်လို့ပဲတစ်ဖက်မှာလွတ်လပ်စွာပြောဆိုပြီးတော့ရေးသားတဲ့ဟာတွေလည်းဖြုတ်ချခံနေရတယ်အဲ့လိုအခြေအနေဖြစ်နေတာကြီးကျွန်တော်တွေ့နေရတယ်အဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျ
ဟုတ်ကဲ့အဲ့ဒီဟာကိုကဒီကျွန်တော်တို့ထပ်ချက်ချင်တဲ့ဒီ Vietnam နိုင်ငံလည်းဖေ့စ်ဘွတ်ကိုကျွန်တော်တို့လိုပဲဟိုအုပ်ပေးတာတွေထည့်ထားတယ်ဆိုတော့ဟိုပြည်နယ်ကတို့လို့ရှိရင်လည်းမြန်မာပြည်မှာလိုပဲတို့တွေအနေနဲ့ဒီ ဒီနှစ်ခုဒီလိုက်တယ်ဆိုလို့ရှိရင်
မြန်မာအစိုးရမြန်မာအာဏာပိုင်ကဒီလူမှုကွန်ရက်တီမှာရေးသားပြောဆိုနေရတဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့ဆိုပြီးတော့သူတို့ဒီဘတ်ဂျက်တွေတုံးနေငွေသုံးနေဆိုပြီးတော့သူတို့ပြောထားတာရှိတယ်။အဲ့ဒီကိစ္စမှာလည်းဖေ့စ်ဘွတ်ကိုတိုင်းကလည်းတခြားနိုင်ငံတချို့တွေမှာအခုစကန်ဒယ်တော်များပေါ်လာတဲ့ခါကျတော့ဒါနဲ့ဖေ့စ်ဘွတ်ကိုတိုင်းနဲ့အာဏာပိုင်ရဲ့ပတ်သက်တာမျိုးတွေမဟုတ်အစ
ဟိုအစိုးရဆိုလို့ရှိရင်လေဒီတစ္ဆန်ကိုကြောက်မြောက်များစွာအသုံးပြုပြီးတော့ဒီ ပြပြီးတော့ဒီလိုမျိုးဆိုရှယ်မီဒီယာမော်နီတာရင်းတင်းတွေကိုဆက်ပြီးတော့ထောင်းပြအကြောင်းတော့မရှိဘူးဆိုတော့ကျွန်တော်ဟိုဆိုတော့အဲ့ဒီလိုမျိုးဖြစ်နေလို့ဒီအစိုးရကဒါကိုဟိုအခွင့်ကောင်းယူပြီးတော့ဒီဆိုရှယ်မီဒီယာချင်းဆိုပြီးတော့ထောင်းထောင်းနဲ့အခါမှာတစ်ခါမှာသူတို့ရှိတယ်ကျွန်တော်တို့ရဲ့ဒီပုံစံဆိုင်ရာအချက်အလက်ပရိုက်ဗစီဘိုင်းတွေလည်းကျွန်တော်တို့ဆိုးနေရတယ်ပေါ့နော်ဆိုတ လာတယ်။ဘာဖြစ်လဲဆိုရင်ကျွန်တော်ကပြောတဲ့အတိုင်းနဲ့တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီလိုကိစ္စတွေဖြစ်လာပြီးဒီအစိုးရနဲ့ Facebook နဲ့ဒီဟိုတော့ကြားချင် data company တွေတစ်ခုနဲ့ဟိုအပေးယူကိစ္စတွေရှိလာပြီးဆိုတော့ကျွန်တော်ဆိုလို့ရှိရင်နောက်ပိုင်းမှာဟိုပို့ပြီးတော့ဒီဆိုရင်ကြာတွေဖြစ်လာပြီးလို့ပြောလို့ရပါတယ်ရှင
့်။ဟုတ်ကဲ့မတ်တက်တိုင်အောင်လေးလိုက်မှမှခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပြန်ဆွေးနွေးမယ်တူတူဖိတ်ခေါ်ကြပါလိမ့်ဦးမြင့်ကျော်မြန်မာမီဒီယာကောင်ဆယ်ယာဦးမြင့်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုမီကျော်ကြီးခုနကမထက်တဲ့အောင်တော့ဒီ Facebook နဲ့ပတ်သက်လို့ပေါ့နော်ကျွန်တော်ကိုမီကျော်အဓိကမေးချင်တာကအခုလိုအမိုးစကားပြန့်ပွားမှုတွေရှိနေတဲ့ချိန်မှာပဲတင်းကြပ်ကြပ်သူကတော့ gain ဆပြီး gain တွေ့လာမယ်လို့တော့ပြောပါတယ်ဇူကာဘတ်ကိုယ်တိုင်ကလည်းပို့ပြီးတော့ဒါပေမဲ့တစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်တွေကိုထိခိုက်နိုင်စရာစိုးရိမ်ချက်တွေရောရှိပါလားခင်ဗျာ
အမှန်တော့ဒီကိစ္စမျိုးတွေကိုပြည်တွင်းမှာပဲကင်တွယ်ပြီးတော့ Facebook နဲ့ဆက်သွယ်ပြီးဟိုဘယ်လိုကောင်းလဲရပို့လောက်တင်တယ်လို့ထင်တယ်နော်ဟိုအမေရိကန်ကဟလာ Facebook တင်းကဟိုကင်တွယ်တယ်ဆိုပြည်တွင်းရဲ့နောက်ခံချင်းတွေလည်းမပြီးဘာသာစကားကြမ်းကျင်မှုလည်းမရှိတဲ့အခါမှာဟိုအမေရိကန်ကကင်တွယ်ဆိုတော့မြန်မာကဆက်ဟိုတက်တယ်လို့ထားပါအောင်တော့ဒါပေမဲ့မြန်မာပြည်ရဲ့ဖြစ်နေတဲ့နေရာကိုနားမလည်ရင်သူတို့ဘယ်ဟာကိုတော့သူတို့ကဒီအမုန်းစကားနဲ့ပတ်သက်တဲ့လူကြီးဘာသာရေးလုံးဆောင်တယ်လို့သူတို့ဟိုနားလည်နိုင်မလဲပေါ့နော်အဲ့လိုဆိုတော့တကယ်တမ်းကျတော့ဒီညာမျိုးကိုဟိုပြည်တွင်းကအစိုးရကဒါလင်စံမြင်စံမျိုးဘလို့စံမျိုးနဲ့တိုင်းတာပြီးဘယ်ဟာမျိုးကိုသူတို့ကကြားမြင်မယ်ဖေးစွန်းနဲ့ဆက်တယ်ပြီးလုံးဆောင်မယ်ဘယ်ဟာမျိုးကိုတော့ဖြစ်ရင်လွတ်လပ်
ကျွန်တော်ပြည်တွင်းရဲ့အခြေအနေနဲ့ဟိုမြန်မာဘာသာစကားရဲ့ကျွမ်းကျင်မှုတစ်ချို့ရကမှာဟိုအရင်ကကလားဆိုတဲ့စကားလုံးတွေအားလုံးတားသလိုမျိုးအဲ့လိုမျိုးဟိုမသိရောရတာလေဖြစ်နေနေသားမျိုးရှိတော့ကိုမိကျော်ခုနကပြောသွားတဲ့အထက်မှာကိုအစိုးရကအစိုးရကပေါ်စီဆွဲတင်နေဆိုတော့အစိုးရနဲ့တည့်ရဆွဲလို့ရှိရင်တကယ်တော့အစိုးရကဝေဖန်တဲ့ဟာတွေပါကြအစိုးရလက်မလက်ခံလို့အစိုးရတပါဝါတော့သူ့ပေါ်ဝ
ဒီလူမျိုးရေးမှာရေးနဲ့မုံစကားဆိုတဲ့စံကိုတော့သူကဟိုတီတီကြကြလိုင်းတာလို့ရအောင်နော်အဲ့လိုမျိုးစံနဲ့ခရီးရနဲ့အဲ့ဒီဟာမျိုးကိုသူကထားဖို့တော့လိုတယ်မဟုတ်ဘဲနဲ့ဟိုနိုင်ငံရေးတို့တခြားတော့အတိုက်ခံတော့အဲ့ဒါတွေတော့ပါလာရင်တော့အဲ့ဒါတော့ဟိုချုပ်ကျယ်တဲ့ဟိုကွန်ထရိုးလုပ်တဲ့ချင်းချုပ်တဲ့ဟာမျိုးဖြစ်သွားလိမ့်မယ်နော်ဟုတ်ကဲ့ဆိုတော့ရေးကြကပါလဲမုံစကားလား
ตอนนี้ตอนนี้เนาะตะตะมะมะเปียทําหมดเลยไอ้ปอมมามูดีไปแล้วเบลูမျိုးยีได้หาမျိုးကိုသူတို့ကရပို့လုပ်မယ်ပေါ့เนาะအဲ့ဟာမျိုးပြေးစွန်းတဲ့ဆက်တွေကြီးဟိုကြားပြီးတယ်လို့ပြိပင်တယ်လို့ဟိုနေမော်နော်ဖြုတ်ချရလို့လုပ်မယ်ဆိုတော့ရှိကိုလိုတယ်လို့ကျွန်တော်ထင်တယ်ကိုမြင့်ကျော်အမြင်ကတော့အစိုးရဘက်ကဒါကိုတစုံတရာကင်ဖို့တူတယ်ပေါ့ပေါ်မူပါတော့မူပါတော့ဆွဲပြီးတော့
ဟုတ်တယ်ဟိုဒါပေမဲ့ဟိုနိုင်ငံရေးတော့ဘာလို့တော့မပါသိဘူးသို့တော့သူရည်ရတဲ့ထားတဲ့ဟာမိုးစကားအချမ်းဖက်ဟိုဒီနေ့ပါပိုင်းလုံးဆောင်မှုအဲ့ဒါမျိုးဆိုရင်အဲ့ဒီဟာမျိုးကိုပုံမှန်မူတည်ပြီးတော့ဘယ်လိုကိစ္စမျိုးဟိုတားဆီးမယ်ဖြုတ်ချမယ်ဆိုတဲ့ဟာမျိုးရှိသက်သက်မှပဲထားပေးတယ်လို့ထင်ဟုတ်ကဲ့မထက်တဲ့အောင်ဘယ်လိုမြင်လဲခင်ဗျကိုမိကျော်အခုဆွေးနွေးသွားရတ ဒီကျွန်တော်တို့ဒီအပေါ်မှာပေါ့နော်ဟို
โอเคครับกูมาแต่เอากูมีจ่อลีไลมาบังคณะนี่ไปวางเคลียร์ตลอดชินนี่จังหวะเล่นไปจิมาเลยยังงั้นกูเต็นเทวินลีไลมาบังชีบาร์เลยครับเนี่ยกูเต็นเทวินตัวตัวสุนีมีมีอะไรอยากวะเลยครับเนี่ยชาจะได้ตลอดชินเลยชิลวะ
ไปมาเป็นเนี่ยวันนี้เดี๋ยวมาสู้เรื่องมาดีสุดเดี๋ยวนี้เจ้าก็จะรู้ว่าเขาอยากจะเช่าตัวเล็กนี่เลยครับเป็นเรื่องบ้านเรื่องมาเป็นสูตรที่อะไรกันเนี่ยเป็นเอาเยอะอะไรกันเนี่ยนั่นยอนนี่วิเรื่องตัวเป็นสูตรเยอะอะไรกันเนี่ยเรื่องมาโอเคโอเคโอเคไอ้อุ้ยมูจังบ่ไอ้อุ้ยมูจังโอ้เจ้าอะไรเจ้าอะไรสอยเนาะโอเคไอ้อุ้ยมูจังเดี๋ยวจะเจ้าเจ้าอุ้ยมูจังเนี่ยดูเลยยี่จีอะไรยี่จีเดี๋ยวจีนะเดี๋
ဒီလူမှုကွန်ရက်တွေကိုစောင့်ကြည့်ဖို့ဆိုရဘတ်ဂျက်တော့မယ်ဆိုတာကိစ္စလား
ဟုတ်တယ်ခင်ဗျာဗတ်ဂျက်တော့မကိစ္စအောင်လက်ရှိကျွန်တော်တို့ကုစားတွေဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုတင်းတင်းကိုကျေးဇူးပါကျွန်တော်နောက်တရရှိတူဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစောမျိုးလေးလိုက်ပါမှာရှိပြန်တင်ပါတယ်ကိုစောမျိုးဆွေးနွေးလို့ရပါတယ်ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခ
နေရင်ကျွန်တော်ခိုင်းကြပါတော့ဟိုကျွန်တော်မသိရရသိရတယ်ကျွန်တော်မကြားရရကြားရတယ်ကျွန်တော်တော့ငင်းငင်းပလဲတယ်တော့ကျွန်တော်သိကြမှာခိုင်းယူတာတယ်သူတို့တင်တာရအားလုံးကိုကျွန်တော်ကတော့ဘယ်လိုပြောမလဲဟိုကျွန်တော်ခိုင်းကြတော့ဘာလို့အမုန်းစကားတစ်ခုလို့ကျွန်တော်ကတော့မခံယူဟိုဘာသာတစ်ခုနဲ့တစ်ခုကြားမှာကျွန်တော်ကတော့ဟိုကျွန်တော်မသိရတဲ့အရာတစ်ခုကိုကျွန်တော်လေ့လာဖို့ရတယ်လို့ပဲကျွန်တော်ခံယူရယ
်ဟုတ်ကဲ့ပါခင်ဗျ
ဟို
တခြားအဲ့တော့ဆိုရင
်ဘာသာဆိုတာလည်
းဟုတ်ကဲ့ပြောပါပြောပါ
အမေမုန်းစကားဆိုတာလေကိုနဲ့စမ်းကျင်တဲ့တယောက်ကဟိုကိုနဲ့စမ်းကျင်တဲ့တယောက်ရင်းနဲ့ထွက်လာတဲ့စကားကိုကိုမတိုက်တဲ့စကားဖြစ်နေပြီဆိုရင်တော့ဒါအမုန်းစကားဖြစ်ပေါ့မှာပဲလေ
ဟုတ်ကဲ့ကျွန်တော်တခြားဒီဆဲဆိုရေးသားပြောဆိုတွေကလည်းကျွန်တော်မကြင်တွေ့မကြခဏတွေ့ရတယ်ခင်ဗျာဥမာဆိုတာလူတစ်ဖက်သားကိုဆဲဆိုပုတ်ခတ်ပြီးတော့ရေးသားတာပေါ့နော်ဟိုတကယ်တော့အပြင်မှာပြောရင်တော့မှဒါတော်တော်လေးဟိုကျွန်တော်နားထောင်သိက်ခတ်ပါတယ်အဲ့လိုမျိုးစကားတွေနဲ့ပတ်သက်ရေးသားပြောဆိုတာနဲ့ပတ်သက်လို့
အဲ့အမျိုးကမဖြစ်တယ်ကောနော်ဟုတ်တယ်ဘာသာတစ်ခုနဲ့တစ်ခုကြမှာအဲ့အမျိုးကမဖြစ်တယ်ဟိုကျွန်တော်ဘုရားဘာသာအနေနဲ့လည်းမဖြစ်တယ်အစ္စလာမ်ဘာသာအနေနဲ့လည်းမဖြစ်တယ်ဒါမျိုးဆိုတော့ထိန်းချုပ်တယ်နဲ
ဟုတ်ကဲ့ပါခင်ဗျာ
ဆိုတော့ဒါမျိုးကဘာဖြစ်လို့လဲဆိုတော့ဒါမျိုးကတကယ်လည်းပြိပစာဖြစ်သွားနိုင်တယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ထပ်သရောရှိတူလှည့်ပေးခြင်းပါတယ်ချိန်သိမ့်ကြလို့ပါကွန်မြစ်ထေးကြားမယ်ထင်ပါတယ်ခင်ဗျာကွန်မြစ်ထေးတူတူဆွေးနွေးမိမြလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဗျာကျွန်တော်တဘောရပြောရရင်တော့ကျွန်တော်အမုန်းတရားကိုလူမရှိဘူးဗျာကျွန်တော် Facebook ကိုင်းနေကိုင်းမိနဲ့ကိုင်းတဲ့အခါမှာလည်းကျွန်တော်ပုံလည်းကျွန်တော်မသိဘူးကျွန်တော်ဂျိုးပြူဆိုတဲ့နာမည်နဲ့ဒါပေမဲ့ကျွန်တော်ပြောမယ်ဗျာကျွန်တော်တို့ဒီလူတရားရဲ့လွတ်လပ်ခွင့်ကိုတော့မှန်တယ်ဒါပေမဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီတော့ဒါတော့ဖြစ်စေချင်တယ်တော့ခုကကျွန်တော်တို့နတ်မောင်မြို့မှာဖြစ်နေတာအမုန်းတရားကတော်လေးကိုပြန့်နှံ့နေတယ်ပြန့်နှံ့နေတယ်ဆိုတာအဲ့ဒီကရင်းတော့လုပ်နေတဲ့မွေးဟောက်ဆိုတဲ့မွေးဟောက်ဆိုတာသူအမုန်းတရားတွေကိုဖြန့်ဖြန့်ပြူးနေတယ်ပေါ့ဗျာအဲ့တော့ဒီကကတော့ဗျာကျွန်တော်တို့နိုင်ငံမှာဒီဟိုငင်းငင်းရရဖို့ဆိုလို့ရှိရင်ကျွန်တော်တို့ကုနာတော့စောစောတော့ပြောသွားတဲ့ပုံကူလိုပဲကျွန်တော်တို့ဒီမြို့နယ်တွေမှာဖြစ်နေတဲ့တရားရေးမှန်နိုင်နေအုပ်ချုပ်ရေးမှန်နိုင်နေဥပဒေပြေးမှန်နိုင်နေအဲ့ဒီကမှန်နိုင်ကြီးသုံးရပုံမှာမူတည်ပြီးတော့အဲ့ဒီပုံကူတွေအဲ့ဒီအဓိကကိုင်းထားတဲ့ပုံကူတွေရဲ့စိတ်ဓာတ်တွေပြောင်းလဲသွားမှသာလေကျွန်တော်တို့အမုန်းတရားတွေဖောက်ပြောင်းမယ်လို့ကျွန်တော်ကတော့မြင်နေဗ
ျဟုတ်ကဲ့ပါခင်ဗျ
ာဒါကျွန်တော်တို့နှမောင်းမြို့မှာ
ကျေးဇူးပါကွန်မြူနတီ
ချုပ်
ကျွန်တော်တော့ပင်နဆနရဲ့လူတွေအလှည့်ပေးခြင်းလို့ပါကျွန်တော်အရင်ဆုံးဦးမြင့်ကျော်ကိုပြန်ပေးခြင်းပါတယ်ခင်ဗျာဦးမြင့်ကျော်အခုခုနကပြောသွားတဲ့အချိန်မှာသတင်းတောက်တီရဲ့အခမ်းအနားလည်းပါပါတယ်သတင်းရေးသားမှုတွေမှာတချို့အမုန်းတရားကိုပို့ပြီးတော့ပြပိခဖြစ်အောင်ပို့ပြီးတော့လှုံ့ဆော်တာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ဒါအခုဒီ Facebook တွေပါလဲတကယ်တမ်းပြောရင်နောက်ပိုင်းသတင်းဌာနတွေတော်များအသုံးပြုလာပါတယ်အများစုအကုန်လုံးနှိပါပါတယ် Facebook ကိုအဓိကအခြေခံအသုံးပြုလာတော့ဒီ Facebook ပေါ်မှာသတင်းရေးသားမှုတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာဦးမြင့်ကျော်
ဖေးဆုံးပေါ်မှာဒရင်ဌာနတောင်းဝန်ခံမှုရှိတဲ့ဒရင်ဌာနပေါ့နော်ဘယ်လိမ့်စာနဲ့ဘယ်သူရရအဲဒီတာဘယ်ရတောင်းအဲ့လိုမျိုးတွေမှာတော့အထိုင်ရောက်ရှိတယ်ဒါပေမဲ့အများကြီးရောမရှိဘူးဒါပေမဲ့ ချို့တော့တာခံမှုရှိတယ်ဘယ်နေရာတင်မှမသိတယ်ပြည်ထဲမှာခြေဆိုင်လာပြည်ပမှာခြေဆိုင်လာမရှိတဲ့ဟာတွေရဲ့ဟိုအဲ့လိုမျိုးဖေးဖို့ပိတ်စီနဲ့ဝက်ဘ်ဆိုက်ပေါ့လေနှစ်ခုလုံးအဲ့လိုမျိုးလင့်ချိတ်ထားရတယ်အဲ့ဒါတွေကတော့သူတို့အကျိုးစီးပွားတစ်ခုအတွက်သူတို့ကဟိုလှုံ့ဆော်တာမျိုးတွေရှိတယ်နော်ဒီကလေးမှာစီးပွားရေးအကျိုးစီးပွားတစ်ခါတွေရှိတယ်အဲ့ဒါတွေကိုဟို
ဆက်ရှိရပြည်တာကြီးရှိရပြည်တာကလည်းဘယ်ဟာကဒရင်ထဏာလဲဘယ်ဟာကဒရင်ထဏာမဟုတ်ဘူးလဲဆိုတဲ့ဟာမျိုးကိုမသိတော့အဲ့ဒါကလည်းတကယ်တော့ဟိုမီဒီယာဟိုတင်းပေါ့နော်အပားအဝမှုမီဒီယာလစ်ထရေစီပိုင်းကအားနည်းတဲ့ဟာကြောင့်လည်းသူတို့ရဲ့လုံဆောင်မှုတွေကအတိုင်းအတာတစ်ခုတည်းဆက်ရောက်မှုရှိနေတာမျိုး ဟုတ်ကဲ့ကျွန်တော်တွေ့နေရတယ်ဟုတ်ကဲ့ကျွန်တော်မှတ်ထားအောင်ကျွန်တော အဖွဲ့တအုပ်စုစုကရွေးချက်ရှိရှိနဲ့တုံးပြီးတော့ပြဿနာတွေဖန်တီးတာမျိုးပေါ့မတ်ဟိုထက်တောင်တို့ကဒီ Facebook နဲ့လူမှုကွေတင်တာပတ်သက်လို့သူ့နားလုံတော့အဲ့ဒါမျိုးတွေရောဘယ်လောက်ထိပြင်းထန်ထန်ရှိနေလဲခင်ဗျာမြန်မာတိုင်းဝန်ကြားထဲမှာ
ကျေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီက Facebook တုံးတဲ့အပိုင်းကတခြားနိုင်ငံတွေနဲ့မတူတာကျွန်တော်တို့ကဒီ platform တစ်ခုကိုပဲတုံးတာလေဘယ်လောက်ထိတုံးလဲဆိုလို့ရှိရင်ကျွန်တော်တို့စီမှာကဒီသမန်တယောက်နဲ့တယောက်ထိဆက်ဆက်တယ်လို့အမျိုးရေးတကယ်ဖြစ်နေတယ်ပဲမဟုတ်ကဲနဲ့တကယ်ကိုကျွန်တော်တို့ကဒီလူတွေအနေနဲ့တည်အချက်လက်ကိုအချိန်နဲ့တည်ကြီးရယူဖို့နောက်ပြီးတော့အရန်ပြတာတဲ့အချက်ကကျွန်တော်တို့ဒီလူငယ်တဲ့ဒီလာပိုင်းဟိုကျွန်တော်တို့ဒီဟိုလောက်ကဒီမြန်မာနိုင်ငံရဲ့သမဒကအားယူပါတယ်ဆိုရင်ညမှာသူ့အနေနဲ့ဒီ Facebook ဆိုတဲ့ platform ကိုပထမဆုံးတုံးပြီးတော့သူ့ရဲ့ဒီဟိုဒီတာဝန်မှရမှာတောင်းသူကတင်ခဲ့တယ်တင်ခဲ့တယ်ဆိုတော့ဒီ Facebook ရဲ့အသုံးပြုရဲ့သူကဟိုအသုံးပြုမှုကကျွန်တော်တို့မြန်မာနိုင်ငံတို့ကအရန်အရေးပါတယ်အရန်လည်းအရေးကြီးတယ်အရေးကြီးတယ်ဆိုတဲ့နေရာမှာဒီဟာကိုဟိုကျွန်တော်အခွင့်ကောင်းယူပြီးတော့ပေါ့နော်ဒီ Facebook ကိုကျွန်တော်တို့ကဒီဟိုအသုံးပြုပြီးတော့ဝါဒဖြန့်နာတွေကကျွန်တော်တို့ဟိုဟိုဒီ2013 2014ကျွန်တော်တို့အနေနဲ့ဒီဒီ social ဟိုလူမှုကွန်ရက်ကိုပေါ့နော်စောင့်ကြည့်တဲ့အပိုင်းမှာကျွန်တော်တို့ကတော်တော်များများလေးတွေ့ရတယ်ဒါကို
ကျွန်တော်တို့15စက္ကန့်လောက်ပဲရအောင်
ကျွန်တော်နိုင်ငံမှာ
ဟုတ်ကဲ့ပြောပါ
နိုင်ငံရေးဟိုဟုတ်ကဲ့နိုင်ငံရေးအနေနဲ့ဟိုအရန်ကိုဖြစ်ဆိုင်ချလွယ်တဲ့အခြေအနေမျိုးမှာဟိုကျွန်တော်တို့အခုဖြစ်ကောင်းယူပြီးတော့ပေါ့နော်ဒီလူမှုကွန်ရက်ကိုတုံးပြီးတော့အမုန်းတကားတွေပြိပခါတွေဟိုနောက်ပြီးတော့ဟိုဝါဒချက်မှုတွေကဒါကျွန်တော်တို့အများကြီးပဲရှိခဲ့တယ်ဆိုတော့ဒါတွေကတော့ဒါကျွန်တော်တို့ကဒီအခုဟိုအဓိကတော့ဒီမြန်မာနိုင်ငံမှာအသုံးပြုတဲ့သူတွေကကျွန်တော်တို့တွေအနေနဲ့ပေါ့နော်ဒီဟိုဒီဟို digital နဲ့ဒီဟိုကျွန်တော်တို့ကမီဒီယာအသိပြုတင်တာအနေနဲ့အားနည်းနေသေးတယ်လို့ကျွန်တော်ကယူဆတယ်
အဲ့ဒါကျွန်တော်တို့
ယူနေတယ်လို့လည်းယူဆတယ်အဲ့လိုမျိုးလုပ်ခဲ့တဲ့တာဝန်ကားတွေကလည်းအများကြီးပဲရှိခဲ့တယ်
ဆိုโอเคကျွန်တော်တို့အခု daily life စီစဉ်ချိန်လေးစီတော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ထပ်ထိုက်အောင်ကိုကိုမြင့်ကျော်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်နာခွင့်ပြပါခင်ဗျာ
ကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းစင်တွေကအစီအစဉ်ဖြစ်ပါတယ်ရှင်အခုအင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမှတ်သိထိုက်တာပြောပြပါမယ်ရှင်
စခိုင်းပြည်နယ်မောင်တော်မြို့နယ်အင်းတင်ရွာမှာမွတ်စလင်၁၀ဦးကိုတရားဥပဒေမဲ့တပ်ဖြတ်မှုမှာပါဝင်ပတ်သက်တဲ့တပ်မတော်အရာရှိနောက်တပ်ဖွဲ့ဝင်9ဦးတို့ကိုတပ်ကထုတ်ဖယ်ပြီးအရက်ဖက်ထောင်နေမှာအလုတ်ကျန်းတဲ့ထောင်ဒဏ်ဆင်နှစ်ချက်ခံဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အင်းတင်ရွာလူသတ်မှုနဲ့ပတ်သက်ပြီးတပ်မတော်အရာရှိ၄ဦးနဲ့တခြားအဆင့်စစ်သည်3ဦးစုစုပေါင်း9ဦးကိုပြစ်ဒဏ်ချမှတ်တာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေအတွင်ဖမ်းဆီးခဲ့သူမွတ်စလင်၁၀ဦးကိုတရားရုံးတင်စစ်ဆေးခြင်းမရှိဘဲအရက်သားတွေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိမြေလုံခြုံရေးဆိုင်ရာထိတ်တန့်အကြံပေးတွန်ဘောဆက်ယာရုကနေနှုတ်ထွက်တဲ့အကြောင်းသမ္မတအင်ဂျူရောကပြောဆိုလိုက်ပါတယ်။ယာရုကနှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်နေမိုက်ကယ်ကိုဟင်ရဲ့နယူးယောက်မြို့ကရုံးခန်းနဲ့သူနေတဲ့ဟိုတယ်ခန်းကိုပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဝင်ရောက်စီးနှင်ရှာဖွေမှုဟာဆိုရင်အောက်လန်းနီနဲ့တိုက်ခိုက်တာလို့ပြောဆိုပြီးသမ္မတထရန့်ကဒီကနေ့အင်ကာနစ်မှာထပ်မံဝေဖန်လိုက်ပါတယ်ရှင
်။အင်ကာနစ်ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟင်မလီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းလိုမီတာ25နဲ့32တူကနေဖမ်းယူနာဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သွားရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.